Welcome to the Voice of America in Burmese.
Mingla ni ge ma tora chin ni tanita mo ban pye ja ba yi la ka na. VOA American tan ye 2016 khu ne mela 31 ye inga ni nyane gin season ni go Myanmar San Raw ji nyane 6 nai gwe ya ni 9 nai thi Washington DC myo do ga ni line no meter 16925 do ga ni dai yai tin set ni ba bi.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေပါဤရက်နိုင်ငံဖာလူဂျာမြို့ကို IS စစ်သွေးကြော်ရီလက်ထက်ကနေပြန်လည်သိယူနိုင်မှုအတွက်ဤရက်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့မှလည်းအပြင်းအထန်ဆက်ပြီးတော့ထိုးစစ်ဆင်နေကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရာကနေဒီနှစ်မှာတော့အနည်းငယ်ပြန်ပြီးတော့ကျဆင်းသွားတဲ့အကြောင်းကမ္ဘာပံကဒီကနေ့ပဲခံမှန်းပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာပျောက်ဆုံးကြံရစ်တဲ့အမေရိကန်စစ်သည်ရုပ်ကျွင်းရှာဖွေရေးအဖွဲ့တစ်ခုရဲ့အခုလအတွင်းချင်းပြည်နယ်ကိုတွားရောက်ခဲ့ပါတယ
် 9 DPA team members deployed to the areas in hope of recovering the remains of 7 US Army
အမေရိကန်တိုင်းရင်းတောင်ဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်အောက်လွှတ်တော် Democracy Partnership Committee ဥက္ကဋ္ဌကဒေါ်အောင်ဆန်းစုကြည်နဲ့လာရောက်တွေ့ဆုံပါတယ်21ပင်လုံးညီလာခံအကျိုးပြင်ဆင်မှုတွေစတင်နေပါပြီမကြာမီရပိုင်းတွင်ဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်တခါနေတို့အဖွဲ့တမိုင်းဝင်ထိပ်သီးညီလာခံပိုလန်နိုင်ငံမှာကျင်းပဖို့ပြင်ဆင်နေပါပြီဆိုတာတွေကိုတင်ဆက်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
အီရန်နိုင်ငံဖလူဂျာမြို့ကိုအာရစစ်သွေးကြော်ရီလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရန်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့မှလည်းအပြင်းအထန်ဆက်လက်ထိုးစစ်ဆင်နေပါတယ်ဒီထိုးစစ်ဆင်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေရှိတဲ့အကြောင်းအီရတ်တက်မှုဒုတိယဗိုလ်ချုပ်ကြီးဟာမစ်အယ်မလီခီက AP သတင်းဌာနကိုပြောပါရယ်ဖာလူဂျာမြို့ထိုးစစ်ဆင်မှုတွေကိုအထောက်ပံ့ပေးနိုင်မှုအတွက်လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း240လောက်ခဲ့တယ်လို့ဒီတာမန်လေကြောင်းအကူကတော့အကြိမ်ပေါင်း320လောက်ခဲ့တဲ့အကြောင်းနဲ့ဒီဖာလူဂျာမြို့အတွင်းကိုအထူးသဖြင့်ဒီတူဖာဟာတရားကနေပြီးတော့တဆင့်ဝင်ရောက်နိုင်ဖို့အတွက်ဒီကနေ့ပဲထိုးစစ်ဆင်မှုတွေစတင်ခဲ့တာဖြစ်တယ်လို့အီရတ်တက်မှုဒုတိယဗိုလ်ချုပ်ကြီးဟာမစ်အယ်မလီခီကပြောပါရယ်အီရတ်စစ်တပ်နဲ့အတူရှက်အယ်ရှာဘီလို့လူသိများတဲ့ဒီရှီယာပြည်သူစစ်တပ်ဖွဲ့တွေပူးပေါင်းပြီးတော့ဖလူဂျာမြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္လာနေ့ကလေးကစတင်ထိုးစစ်ဆင်ခဲ့ကြတာပါအယ်ရှာဘီပြည်သူ့စစ်အဖွဲ့ကဒီတနင်္လာနေ့နောက်ပိုင်းတော့ကထုတ်ပြန်တဲ့ရုပ်ပုံတွေထဲမှာတော့အီရတ်တပ်ဖွဲ့တွေနဲ့ပြည်သူ့စစ်တွေကနေပြီးတော့အာရစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ပုံရိပ်တွေတွေ့ရပါတယ်။မြို့ရင်းနဲ့အနီးတစ်ဝိုက်လေကြောင်းတိုက်ခိုက်မှုတွေကိုပြတဲ့အပေါ်စီးကနေရပ်ယူထားတဲ့ဗီဒီယိုပုံရိပ်တွေကိုလည်းအီရတ်စစ်တပ်ကထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုတွေအရှိန်မြင့်လာတာနဲ့အမျှမြို့ရင်းမှာပိတ်မိနေသူတွေရဲ့အခြေအနေကလည်းပိုပြီးတော့ဆိုးလာနေပါတယ်။ဒီတိုက်ခိုက်မှုတွေကြားကနေလူ800လောက်ထွက်ပြေးလွတ်မြောက်လာခဲ့ပြီးမြို့ထောင်ထဲချီတဲ့လူတွေမြို့ရင်းမှာပိတ်မိနေသေးပါဒီချင်းတွေအတွက်အထူးစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂကလည်းထုတ်ဖော်ပြောထားပါရဲ့ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမြို့ကွန်ဒစ်နာဂါနီတာလီဘန်တွေဟာလူဒါဇင်နဲ့ချီကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့အာဖဂန်ရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။အာယုံမတိုင်မီမှာစစ်သွေးကြော်တွေဟာမြို့တော်ကဘူးကနေကွန်ဒစ်ကိုဥတီသွားနေတဲ့အဝေးပြေးလမ်းပေါ်ကဘတ်ကားနဲ့တခြားယာဉ်တွေကိုပိတ်ဆို့ရပ်တန့်ခဲ့တာပါ။အဲ့ဒီစစ်သွေးကြော်တွေဟာခရီးသည်52ယောက်ကိုဖမ်းဆီးခဲ့ပြီး18ယောက်ကိုတပ်ပစ်ခဲ့တယ်လို့ဒေတာဆိုင်ရာရဲအကြီးအကဲရှာအဇစ်ကမဝဲလ်က VOA ကိုပြောပါရတယ်။အဲ့ဒီအသက်ခံရသူတွေရဲ့ရုပ်လောင်းတွေကိုတော့အနီးအနားကချာဒရာမြစ်ထဲမှာတွေ့ရတယ်လို့ဒေတာကန်တွေကပြောပါရတယ်။စစ်သွေးကြော်တွေကလူ200လောက်ကိုလည်းဖမ်းဆီးခဲ့ပြီးတော့အများစုကိုတော့နောက်ပိုင်းမှာပြန်လွှတ်ပေးလိုက်တယ်လို့သတင်းတွေမှာဖော်ပြပါရတယ်။အဲ့ဒီဖမ်းဆီးခံတစားကန်တွေဟာအာဖဂန်နစ္စတန်နိုင်ငံမှာစစ်သွေးကြော်တွေကပြစ်မှတ်ထားဥတည်တိုက်ခိုက်လေးရှိတဲ့အာဖဂန်အစိုးရအရာရှိတွေလားအမျိုးသားလူမျိုးရေးတပ်ဖွဲ့ဝင်တွေလားဆိုတာကိုတော့တိကျမသိရသေးပါဘူး။ဒါပေမဲ့လည်းတစားကန်တွေထဲမှာလူမျိုးရေးတပ်ဖွဲ့ဝင်တွေပါသလားဆိုတာနဲ့ပတ်သက်လို့ကမာဝဲကညှင်းဆုပ်ပြောတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်စက်တင်ဘာလကတာလီဘန်နီယာကွန်ဒက်စ်ကိုခိတ္တထင်းချုပ်ထားနိုင်ခဲ့ပေမဲ့ရပ်ပိုင်းအတွင်းမှာပဲဒီဗျူဟာအရရေးပါတဲ့မြို့ကိုအမေရိကန်လေကြောင်းတိုက်ခိုက်မှုအကူအညီနဲ့အာဖဂန်တပ်ဖွဲ့ဝင်တွေကပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကလေးကဆက်လို့စစ်သွေးကြော်တွေကကွန်ဒက်စ်အနီးနားကဒေသတွေမှာပုံရှိုးနေထိုင်ပြီးတော့အခါခွင့်သင့်တယ်လို့တိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာ IDP လို့ခေါ်တဲ့စံဖတ်မှုတွေကြောင့်အိုးအိမ်တွေကိုဆွန့်ခွာပြီးတော့ပြည်တွင်းမှာပဲတင်းရှောင်ထွက်ပြေးနေကြတဲ့ဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့3နှစ်အတွင်းနှစ်ဆတိုးလာခဲ့တယ်လို့လူခွေရေးလှုံ့ဆော်မှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစင်ကစားတဲ့တရားမှာဖော်ပြထားပါတယ်။2013ခုနှစ်ကအာဖဂန်နစ္စတန်မှာပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူဦးရေ9000ရှိခဲ့ရာကအခုခါမှာ တသန်းနဲ့နှစ်သိန်းအထိတိတိတသာတိုးလာခဲ့တဲ့အခြားအာဖဂန်နိုင်ငံအတွင်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုမိပေါင်းထိုးပြတဲ့အစင်ကစားထဲမှာဖော်ပြထားတာပါဒီနေ့အတွင်းတာလီဘန်ဦးဆောင်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေတိုးလာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲအခုအစင်ကစားထွက်လာတာပါအိုအင်ယူကနေဘေးလူရကိုထွက်ပြေးလာနိုင်ခဲ့ပြီးတဲ့နောက်မှာလည်းပြည်တွင်းဒုက္ခသည်တွေအဖြစ်နဲ့ဒုက္ခမျိုးစုံကိုခံစားရပြီးအသက်ဆက်ရှင်သန်ခွင့်ရဖို့ကြိုးပမ်းနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့ Amnesty International အဖွဲ့ရဲ့တောင်အားရှရေးရာညွှန်ကြားရေးမှူးချမ်ပါဖတ်တယ်ကတိပေးပြောဆိုပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့အဆိုအရအာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတော့ခန့်မှန်းချီအာဖဂန်ဒုက္ခသည်26,000လောက်ဟာအိန္ဒိချင်းပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာနေထိုင်နေကြတာဖြစ်ပါတယ် Amnesty International အဖွဲ့ရဲ့အခုနောက်ဆုံးအစည်းအဝေးနဲ့ပတ်သက်လို့အာဖဂန်အစိုးရကတစုံတရာမှတ်ချက်ပေးတုံ့ပြန်တာမရှိသေးပါဘူးရှင်
ပါလက်စတိုင်းသမ္မတရဲ့အတည်ပြုချက်မရယူဘဲလူသတ်မှုကျူးလွန်သူ၃ဦးကိုဟာမတ်စ်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့မှတည်ထောင်စီရင်လိုက်ပါတယ်။ရာဇဝတ်မှုတိုက်ဖြတ်နှိမ်နင်းရေးနဲ့လူမှုရေးအပေါ်ဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေကအခုလိုတည်ထောင်စီရင်ဖို့ဆုံးဖြတ်လိုက်တာလို့ဂါဇာမှာရှိတဲ့အစိုးရရှေ့နေချုပ်ယွန်းကကြေညာချက်ထုတ်ပြန်ထားပါတယ်။အခုတည်ထောင်စီရင်ခံရသူ၃ဦးအယူခံဝန်ရံမှာပြစ်ချခံခဲ့ရပြီးအသက်ခံရသူတွေရဲ့မိသားစုတွေစီကနေလူငင်းချမ်းသာခွင့်ပေးဖို့တောင်းဆိုတာမှလည်းပြစ်ချခံထားရတာပါ။ပါလက်စတိုင်းဥပဒေအရတေရန်အပြစ်ပေးဖို့အတွက်သမရစီကနေအတည်ပြုချက်ရယူရမှာဖြစ်ပေမဲ့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေကတေရန်အပြစ်မပေးဖို့တောင်းဆိုနေတဲ့ကြားမှာပဲဒီပါလက်စတိုင်းလူမျိုးတွေကြားညှဉ်းပန်းမှုရရှိအောင်အစိုးရရှိနေချုပ်ကအခုလိုဆောင်ရွက်လိုက်တာပါညှဉ်းပန်းသောအစိုးရအဖွဲ့အာဏာရလာတဲ့2014ခုနှစ်ကစလို့ဟာမတ်အဖွဲ့အနေနဲ့ဒါဟာပထမဆုံးအကြိမ်တေရန်အပြစ်ပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအေရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရကနေဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီနေ့ခန့်မှန်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကိုလေ့လာစောင့်ကြည့်တဲ့ကမ္ဘာ့ဘဏ်ရဲ့2016ခုနှစ်မေလအစဉ်ကစားဒီနေ့ထုတ်ပြန်တာမှာပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိခဲ့ပြီးလက်ရှိ2015-2016ဘဏ္ဍာရေးနှစ်မှာတော့9ရာခိုင်နှုန်းပဲရှိတဲ့အကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါမြန်မာနိုင်ငံမှာဒီနှစ်ပိုင်းမိုးများပြီးတော့ရေကြီးရေလျှံတာတွေကြောင့်ကုန်ထုတ်လုပ်မှုတွေနဲ့ပြည်ပတင်ပို့ကုန်တွေထိခိုက်ခဲ့ရသလိုရွေးကောက်ပွဲနဲ့အတူနိုင်ငံရေးအပြောင်းအလဲကာလစိုးရိမ်မှုတွေကြောင့်လည်းယင်းဒီပြုံနယ်မှုအပိုင်းမှာနှေးကွေးသွားတာတွေဟာစီးပွားရေးတိုးတက်မှုနှုန်းကျဆင်းစေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်အခြေခံအဆောက်အုံပိုင်းဆိုင်ရာအကန့်အသတ်တွေဆက်ပြီးတော့ရှိနေသေးတာငွေလဲလို့မတည်ငြိမ်တာနဲ့ငွေကြေးဖောက်ပွားမှုနှုန်းမြင့်မားတာတွေကလည်းစီးပွားရေးတိုးတက်မှုကိုထိခိုက်စေတဲ့အကြောင်းရင်းတွေထဲမှာပါပါတယ်။မြန်မာနိုင်ငံဒီနေ့ဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေဆိုပေမဲ့လည်းကမ္ဘာပေါ်ကစီးပွားရေးတိုးတက်မှုနှုန်းမြင့်မားတဲ့နိုင်ငံတွေထဲမှာတော့ဆက်ပြီးတော့ပါဝင်နေဆဲဖြစ်တယ်လို့လည်းကမ္ဘာဘဏ်ကသုံးသပ်ပြောဆိုပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေစတင်လှုပ်လာခဲ့တဲ့2018ခုနှစ်ကစလို့မြန်မာပေါ်နောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုတွေလျော့ပါသွားခဲ့တယ်လို့နိုင်ငံသားချင်းချင်းမြုံတယ်မှုတွေလည်းအရင်ကထက်ပိုပြီးတော့များလာခဲ့တာပါ။ပြည်သူတွေရွေးကောက်တင်မြောက်တဲ့အရက်သားအစိုးရညီညီချင်းချင်းတာဝန်လွှဲပြောင်းယူနိုင်ခဲ့တာကြောင့်လည်းမြန်မာနိုင်ငံရဲ့ရှေ့လာလာပေါ်မျှော်လင့်ချက်တွေကတော့တိုးနေစေပါရှင်
။မြောက်ကိုရီးယားနိုင်ငံကပြစ်လွတ်လိုက်တဲ့မစ်ဆိုင်းဒုံးဟာအောင်မြင်မှုရခဲ့ပုံမပေါ်ဘူးလို့တောင်ကိုရီးယားကပြောဆိုလိုက်ပါတယ်။မစ်ဆိုင်းဒုံးကိုဝွန်ဆန်စိတ်ကမ်းမြို့အနီးကနေတင်းနေလာနေအစောပိုင်းတုန်းကလွတ်တင်ခဲ့ကြောင်းလဲတောင်ကိုရီးယားပူတဲ့စီဥစည်းချုပ်ကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘလို့မစ်ဆိုင်းမျိုးစားဖြစ်လဲဆိုတာကိုအနာပိုင်နေဘက်ကအတိအကျထုတ်ပေါ်ပြောဆိုတာမျိုးမရှိပေမဲ့တာလက်ပစ်မူဆူဒန်မစ်ဆိုင်းဒုံးဖြစ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါရတယ်။အလားတူဒုံးကြီးမျိုးကိုဧပြီလတုန်းကလည်းမြောက်ကိုရီးယားက၃ချိန်စမ်းသပ်ပစ်လွတ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒီမစ်ဆိုင်းဒုံးကြီးတွေကကီလိုမီတာ3000နဲ့4000ကျော်ဝေးထိအောင်ပစ်နိုင်တာကြောင့်တကယ်လို့သာအောင်မြင်မြင်နဲ့ပစ်ခတ်နိုင်ရင်ဂျပန်တရုတ်နဲ့ဂူအမ်ကျွန်းတွေအထိဒီမစ်ဆိုင်းဒုံးကြီးရောက်ရှိမှာပါမူဆူရန်မစ်ဆိုင်းဒုံးကြီးဟာဆိုဗီယက်ရင်ခုန်သင်္ဘောတွေကနေပစ်ခတ်နိုင်တဲ့ပယ်ရင်တဲ့မစ်ဆိုင်းဒုံးကြီးကိုအခြေခံပြုလုပ်ထားတာဖြစ်ပြီးမြောက်ကိုရီးယားဟာမြေပြင်ကနေရွှေ့ပြောင်းပြီးပစ်ခတ်နိုင်အောင်ပြန်လည်မုံမှန်ထားတာပါကုလသမဂ္ဂလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ရင်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေကိုမလုပ်ဖို့တားမြစ်ထားပါတယ်။လွန်ခဲ့တဲ့မတ်လအတွင်းမြောက်ကိုရီးယားအနေနဲ့ဒီတားမြစ်ချက်တွေကိုလိုက်နာအောင်ပို့ပြီးတော့တင်းကျပ်တဲ့ပိတ်ဆို့တံခတ်မှုတွေလည်းလုပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီအေးအေးမှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာတာရိုနဲ့တာလက်ပစ်မစ်ဆိုင်းဒုံးကျည်တွေကိုအပတ်စင်တိုင်းလိုလိုပြစ်ခတ်နေတာပါ။စီးပွားရေးအကူအညီတွေနဲ့လုံခြုံရေးအကူအညီပေးနိုင်ဖို့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွှတ်ဖို့လိုသလိုနိုင်ငံတကာနဲ့တွဲဆုံဆွေးနွေးဖို့မြောက်ကိုရီးယားရဲ့အဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံကကင်ဂျုံအွန်းအစိုးရကိုတိုက်တွန်းထားပါရခင်ဗျာ
အိန္ဒိယနိုင်ငံလေပိုင်းမှာဒီကနေ့အစောပိုင်းကလက်နက်ခဲယမ်းတူလောင်ရုံတစ်ခုအကြီးကျယ်မိလောင်ပေါက်ကွဲခဲ့တာကြောင့်လူ18ဦးထက်မနည်းသေဆုံးခဲ့တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါရတယ်။ဒေသစံတော်ချိန်မနက်တနားခွဲလောက်မှာဖြစ်ခဲ့တဲ့ဒီမိလောင်မှုအတွင်းတခြားလူ19ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါရတယ်။မိလောင်တာကိုထိကျုပ်ထားနိုင်ပြီဖြစ်ပေမဲ့လည်းဒီမိလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါရတယ်။အနီးနားတစ်ဝိုက်မှာနေထိုင်နေကြတဲ့ထောင်ထဲချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြတယ်လို့ဒေသဆိုင်ရာသတင်းတွေမှာဖော်ပြပါရတယ်။အနောက်ပိုင်းမဟာရာစထရာပြည်နယ်မှာရှိတဲ့ပူကုံလက်နက်ခဲယမ်းတူလာယုံဟာအိန္ဒိယနိုင်ငံမှာအကြီးဆုံးလက်နက်ခဲယမ်းတူလာယုံတစ်ခုဖြစ်ပါရဲ့ရှင
်2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေတဲပင်လယ်ကိုဖျက်ကူးတဲ့ရွှေပြောင်းဝင်ရောက်သူ2500ကျော်တည်ဆုံးပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့မှပြောဆိုလိုက်ပါတယ်2015ခုနှစ်ပထမ5လအတွင်းတုန်းကရွှေပြောင်းဝင်ရောက်သူ1855ဦးတည်ဆုံးခဲ့တာပါမြေတဲပင်လယ်ကိုဖျက်ကူးသူ82ဦးမှာတဦးနှုန်းတည်ဆုံးနေတာလို့ UNHCR ပြောခွင့်ရ William ပင်လာကသတင်းတောက်တွေကိုဂျနီဗာမှာပြောဆိုခဲ့ပါတယ်။မြောက်အာဖရိကနဲ့အီတလီလမ်းကြောင်းကတော့ပိုးပြီးတော့အန္တရာယ်ကြီးတယ်လို့လည်းသူကဆိုပါတယ်။အခုနှစ်အတွင်းရွှေပြောင်းဝင်ရောက်သူ2119ယောက်သေဆုံးခဲ့ပြီးဒါဟာ23ဦးမှာတဦးနှုန်းသေဆုံးတာပါ။အဲဒီလမ်းကြောင်းကိုအသုံးပြုသူအများစုဟာနိုင်ဂျီးရီးယားနဲ့ဂမ်ဘီယာနိုင်ငံတွေကဖြစ်ပြီးစီးရီးယား၊အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံသားတွေကတော့တူရကီ၊ဂရိစ်လမ်းကိုအသုံးပြုတာများတယ်လို့ UNHCR ကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းရွှေပြောင်းဝင်ရောက်သူဒုက္ခသည်880လောက်ဟာမြေရဲပင်လယ်ကိုဖျက်ကူးစင်မှာတည်ဆုံးခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကတော့ဂျာမနီကယ်ဆယ်ရေးသမားတစ်ယောက်ရင်းနှီးတည်ဆုံးတဲ့ကလေးငယ်ကိုပွေ့ချီထားတဲ့ပုံကိုဖြန့်ဝေပြီးရွှေပြောင်းဒုက္ခသည်တွေအရေးဥရောပအာဏာပိုင်တွေအနေနဲ့ကင်တွေဆောင်ရွက်ဖို့တိုက်တွန်းနေပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်အောင်တို့ကပြောပြခဲ့ကြတာပါ VOE ရအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်မြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်အခုတော့နိုင်ငံကသတင်းလှော်တပုတ်ကိုပြောပြခြင်းပါတယ် NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ပိုလန်နိုင်ငံဝါဆော်မြို့တော်မှာမကြာခင်ကျင်းပဖို့ရှိတဲ့သမိုင်းတွင်မဲ့ထိပ်သီးဆွေးနွေးပွဲဟာပိုလန်နဲ့ဘော်တစ်ဒေသမှာမဟာမိတ်နိုင်ငံတွေရဲ့ခုခံကာကွယ်စနစ်ကိုပိုပြီးအားပြည့်ရာရောက်မယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကတင်းလာနေကပြောကြားသွားပါတယ်ဒီတော်တွင်နိုင်ငံလုံးညုံရေးအတွက်စိုးရိမ်နေကြတဲ့အရှိန်နဲ့တောင်ပိုင်းအရက်ကမဟာမိတ်နိုင်ငံတွေကိုကျန်တဲ့အဖွဲ့ဝင်နိုင်ငံတွေကပိုပြီးထောက်ပံ့အားပေးကြဖို့အယ်ဘေးနီးယားနိုင်ငံမြို့တော်မှာကျင်းပတဲ့ NATO အဖွဲ့ဝင်နိုင်ငံများလွှတ်တော်အမတ်အဖွဲ့ရဲ့အစည်းအဝေးမှာတိုက်တွန်းသွားပါတယ်အသေးစိတ်ကိုတော့ VOA သတင်းတော်ဇလတီကာဟုတ်ရဲ့သတင်းလောက်ကိုမအေးတန်နာကျော်ကပြောပြပါမယ
်ရုရှားနိုင်ငံကပိုလန်နဲ့ဘော်တစ်ဒေသနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့ဒေသတွေအပေါင်းဝင်ဒေသတော်တော်များများမှာဆက်ရေးလေ့ကျင့်မှုတွေပြုလုပ်နေကြတာပါရုရှားနယ်နိမိတ်နဲ့ပိုပြီးတော့နီးနီးမှာမြောက်အတ္တန္တိစစ်စာချုပ်အဖွဲ့ NATO ကတက်တွေဖြန့်ချမဲ့အစီအစဉ်တွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားစစ်တပ်ကိုအပြေအဝအသင့်အနေထားရှိအောင်လို့လေ့ကျင့်ပေးနေတယ်လို့အရာရှိတွေကပြောပါတယ်။ဒါ့အပြင်တာဝေးပြနျူကလ িয়ার ဒုံးကျည်ပြစ်လွတ်နိုင်တဲ့တိုက်လေယာဉ်တွေကိုယူကရိန်းကနေလွန်ခဲ့တဲ့နှစ်မှာခွဲထွက်ပြီးတော့ရုရှားနိုင်ငံရဲ့အောက်ကိုဝင်ခဲ့တဲ့ပင်လယ်နဲ့ကျွန်းဆွယ်ခရီးမယားဒေသကိုပို့ထားမယ်လို့လည်းရုရှားအစိုးရကပြောပါတယ်။NATO ကလည်းသူတို့ရဲ့အထူးသဖြင့်ပိုလန်နဲ့ဘော်တစ်နိုင်ငံတွေအပါအဝင်အရှေ့ပြောင်းမှာတည်ရှိတဲ့မဟာမိတ်နိုင်ငံတွေမှာအလှည့်ကျတပ်ဖွဲ့တစ်ခုချထားမယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကကြေညာပါတယ
် Everything we do is defensive and it is proportionate and it's
ကျွန်တော်တို့လုပ်နေသည်များကိစ္စတွေကခုခံမှုအတွက်ပဲဖြစ်ပြီးတော့တစ်ဖက်ကအနေထားတိုင်းတုံ့ပြန်တာပါကျွန်တော်တို့ရဲ့နိုင်ငံကစီးပင်းနေတဲ့အညီအတိအကျဆောင်ရွက်တာဖြစ်ပါတယ်
ရုရှားအစိုးရကသူ့ရဲ့ပြောကြားချက်ကိုပယ်ချပြီးတော့ဆိုဗီယက်ပြည်ထောင်စုကပြိုကွဲလာတဲ့အဲဒီနိုင်ငံတွေမှာ NATO တပ်တွေဖြန့်ချမယ်ကိစ္စကိုတုံ့ပြန်မယ်လို့ချင်းချောက်ထားတာပါ NATO ကဒုံးကျည်ကာကွယ်ရေးစနစ်ရဲ့တစိ့တစ်ပိုင်းကိုရူမေးနီးယားနိုင်ငံမှာတက်ဆင်လိုက်တဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်ကအရင်တစ်ပတ်ဂရိနိုင်ငံခီးစင်တွင်မှာပယ်ချပြောဆိုသွားပါတယ
်ဒီချစ်တီတီရီရီရူမေးနီးယားကတော့ просто не знали что такое быть прицелом ну сегодня
ဒီကိစ္စကကျွန်တော်တို့အတွက်ဘာကြောင့်အန္တရာယ်မရှိရမှာလဲသိရှိတာပေါ့ဗျာ။ဒါကြောင့်ကျွန်တော်တို့လည်းဒီကိစ္စကိုတံပြန်လုပ်ရပါတော့မယ်။အရင်တုန်းကတော့ရိုမေးနီးယားကဂျာမန်ညက်နေရတော့ခံစားချက်ကိုသိချင်မှသိပါလိမ့်မယ်။ကျွန်တော်တို့ဘက်ကလည်းကိုယ်နိုင်ငံလုံခြုံရေးအတွက်လှုပ်ရှားရှိတာကိုလှုပ်ရမှာပါ။
ပိုလန်သမ္မတအန်ဒရက်စ်ဒူရာကတော့ဒုံးကျည်ကာဝေးရေးစနစ်အပေါ်ရုရှားရဲ့တုံ့ပြန်မှုကတမင်တကာကိုပြဿနာကြီးထွားအောင်ခြေကားတာဖြစ်တယ်လို့ပြောပါတယ
်ပရက်ဇီဒန့်ဗလာဒီမီရာပူတင်ကနမတ်တကီခါရက်တာတရခရီတူအယ်နော်ပိုပရစတူTo jest jego komentarz, natomiast fakty są następujące. Po pierwsze, inwestycja nie jest niczym nowym i nie jest żadnym zaskoczeniem, bo przecież była zapowiadana od lat.
Tamara Putin ပြောသွားတာကဖြစ်နေတဲ့အခြေအနေကိုထုံးစံအတိုင်းမှတ်ချက်ပေးသွားတာမျိုးပဲလို့ကျွန်တော်ယူဆတာကိုသူလည်းသိတယ်ထင်ပါတယ်။ဒီကိစ္စကအရင်နှစ်တွေအကြာကြီးတည်းကပြောနေခဲ့တာပဲ။အခုမှအစမ်းမဟုတ်တာ။
အယ်ဘေးနီးယားနိုင်ငံမှာအစည်းအဝေးတနင်္လာနေ့ကျင်းပသွားတဲ့ NATO ရဲ့မဟာမိတ်နိုင်ငံများလွှတ်တော်အမတ်အဖွဲ့အကြီးအကဲကရုရှားရဲ့ရန်လိုမှုကိုတားဆီးမှဖြစ်တော်မယ်လို့တတိပေးသွားပါတယ
် NATO the European Union and even Russia were working together to overcome the divisions and conflicts in the former Yugoslavia
NATO ရဲ့ဥရောပသမဂ္ဂရဲ့နောက်ပြီးရုရှားအောင်မှာပါဝင်ပြီး Yugoslavia နိုင်ငံပြည်ခတ်တွေကွဲပြားမှုတွေကိုကျော်လွန်နိုင်မှုလုပ်ခဲ့ဘူးပါတယ်အဲဒီနောက်ပိုင်းမှာတော့ရုရှားဆူရကကျွန်တော်တို့နဲ့မပူးပေါင်းမဲ့စန့်ကျင်လှုပ်ဆောင်မှာသူတို့အကျိုးစီးပွားတိုးမယ်လို့ယူဆလိုက်တဲ့ပုံပါပဲကမ္ဘာစစ်ရင်မှာအသေးချာနေရာရဖို့သူများနိုင်ငံတွေကိုအားပြောင်းအောင်လုပ်ရမယ်လိုက်ခွဲပြစ်ရမယ်အင်းနီးချင်းနိုင်ငံတွေပေါ်အင်အားသုံးလို့ရမယ်လို့စိတ်ပိုင်းဖြတ်ထားတာပ
ါ NATO ဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်အလက်ဇန်ဒါဂရက်ရှ်ကိုကတော့ NATO အဖွဲ့ဟာစီအေခေလုံးချုပ်ရေးနီးလန်းတွေကိုအသုံးပြုနေတယ်လို့ဆိုဆွဲပါတယ်။ Roski Yaskata ကဇတာသတင်းစာမှာဒီကနေ့ဖော်ပြထားတဲ့တွေ့ဆုံမေးမြန်းခန်းမှာ Mr. Grasco ကရုရှားနဲ့ NATO ဆက်ဆံရေးပို့ပြီးဆိုးလာမယ့်အနေအထားကဆက်ပြီးတော့ရှိနေသေးပဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင
်။ဝီစီဝါရောင်းဝယ်ဖောက်ကားမှုတွေညှိနှိုင်းပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်တွင်ကြကြတုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစားတောက်စားမှုရောနှဲပပျောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတဲ့ဘာဝင်မဆွနေနိုင်ဘူးဆိုရင်လေကိုဆွနေကျင်တော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က1239382999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဘာဝင်ဆွနေကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မကြခင်ညာ9နာရီခွဲမှာဆွနေကြမဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်နောက်ထပ်2နာရီအတွင်းဖုန်းနံပါတ်တွေပေးပို့နိုင်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ဒုတိယကမ္ဘာအစဉ်အတွင်းပျောက်ဆုံးကျန်ရခဲ့တဲ့ American City ရုပ်ကျွင်းရှာဖွေရေးအဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံချင်းပြည်နယ်ကိုအခုလအတွင်းသွားရောက်ပြီးရုပ်ကျွင်းရှာဖွေမှုတွေလှုပ်ဆောင်ခဲ့ပါတယ်စုံစမ်းမေးမြန်းထားတဲ့ကိုသားညွန့်ဦးကပြောပြပါမယ်
DPA ဆိုပြီးတော့အတူကောက်သုံးတဲ့ဒီဒုတိယကမ္ဘာစစ်တွင်ပျောက်ဆုံးကျန်ရခဲ့တဲ့ American City ရုပ်ကျွင်းရှာဖွေအဖွဲ့ရဲ့စုံစမ်းရေးအဖွဲ့ဝင်9ဦးဟာမေလ1ရက်နေ့ကနေပြီးတော့28ရက်နေ့ထိချင်းပြည်နယ်ကိုတွားရောက်ပြီးတော့ရုပ်ကျွင်းရှာဖွေထောက်လှမ်းရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ကြတာပါ American ပြည်တော်စုရဲ့မူဝါဒအရ American ကြာဆုံးစစ်သည်တွေရဲ့ရုပ်ကျွင်းတွေကိုမိသားစုလက်ဝယ်ကိုပြန်လည်ပေးအပ်နိုင်ရေးအတွက်ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့ရန်ကုန်မြို့ American တန်ရုံပြောခွင့်ရသူက VOA ကိုပြောပါတယ
် 9 DPA team members deployed to the areas in hope of recovering the remains of 7 US Army Air Forces personnel
ဒုတိယကမ္ဘာစစ်တွင်းကပျောက်ဆုံးကျန်ရခဲ့တဲ့ American လေးတဲ့တပ်ဖွဲ့ဝင်9ဦးရဲ့ရုပ်ကျွန်းတွေကိုပြန်ပြီးတွေ့နိုင်ဖို့အတွက်မျှော်လင့်ခံမှန်းထားတဲ့နေရာဒေသတစ်ဝက်မှာစုံစမ်းမှု9ဦးကလူစုခွဲပြီးတော့ရှာဖွေခဲ့ကြပါတယ်။ဒီမှန်းချက်ကတော့ပျောက်ဆုံးနေသူတွေရဲ့ဖြစ်နိုင်ခြေရုပ်ကျွန်းတွေကိုမိသားစုနဲ့တိုင်းပြည်ကိုပြန်လည်အပ်နှံနိုင်ရေးအတွက်ဖြစ်ပါတယ်
။မြန်မာနဲ့ American ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာပြီးတဲ့နောက်2013ခုနှစ်ကစပြီးတော့မြန်မာနိုင်ငံရဲ့ American City ရုပ်ကျွင်းရှာဖွေလုပ်ငန်းတွေလှုပ်ဆောင်မှုတွေအပြန်အလှန်ညှိနှိုင်းမှုတွေရှိခဲ့ကြတာပါမြန်မာအစိုးရတာဝန်ရှိသူတွေနဲ့ရောတမိုင်းဆိုင်ရာသုတေသူတွေနဲ့ပါသူတို့တွေ့ဆုံပြီးတော့ရုပ်ကျွင်းရှိနိုင်ခြေဒေသတွေမှာရှာဖွေကိစ္စတွေလုပ်ဖို့အတွက်အဓိကထားဆွေးနွေးခဲ့ကြပါတယ်ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမြောက်ပိုင်းကဟိမဝန္တတောင်တန်းတွေအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့အဲ့ဒီဒေသတစ်ဝိုက်မှာ American City 900ကျော်ပျောက်ဆုံးနေတယ်လို့ DPA ကနေပြီးတော့ခန့်မှန်းယူဆထားပါတယ်ဒီအတွက်ကြောင့်မလို့ရုပ်ကျွင်းရှာဖွေလုပ်ငန်းတွေအတွက်အမေရိကန်ဘက်ကလွန်ခဲ့တဲ့နှစ်တန်ကြာကလေးကကြိုးပမ်းဆောင်မှုတွေရှိခဲ့ပြီးတော့အခုဒီနှစ်နိုင်ငံဆက်ဆံရေးအတန်အသင့်ကောင်းလာကလေးကဆိုရင်ရှာဖွေရေးလက်တွေ့အစီအစဉ်တွေကိုစတင်နိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုဒီစုံစမ်းရှာဖွေရေးအဖွဲ့ရဲ့ချင်းပြည်နယ်ခီးစဉ်နဲ့ပတ်သက်လို့တော့အသေးစိတ်ရှာဖွေတွေ့ရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
။ကိုသားညွန့်ဦးရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်အောက်လွှတ်တော် Democracy Partnership Committee ဥက္ကဋ္ဌ Mr. Peter Roskin ဟာမြန်မာနိုင်ငံနိုင်ငံသားဝန်ကြီးဒေါ်အောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံလွှတ်တော်ရေးရာကိစ္စတွေအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒါအပြင် Mr. Roskin အနေနဲ့ဒီကနေ့ညနေပိုင်းမှာမြန်မာလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American Outlook တော် Democracy Partnership Committee ရဲ့ဥက္ကဋ္ဌ Mr. Peter နဲ့အဖွဲ့ဝင်5ဦးတို့ဟာမြန်မာနိုင်ငံသားဝင်ကြီးဒေါ်အောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်း 10:00 နာရီလောက်ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံမှုမှာမိနစ်30ကျော်ကြာမြင့်ခဲ့ပြီးတော့အဓိကအဖြစ်နှစ်နိုင်ငံလွှတ်တော်နှစ်ရဲ့ကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးဆိုးက VOA ကိုပြောပါတယ်။
ဒီနေ့တွေ့တယ်မနေ့ဆယ်နာရီကဒီနိုင်ငံကြီးဝန်ကြီးသူကနိုင်ငံကြီးဝန်ကြီးအနေနဲ့လက်ခံတွေ့ဆုံလာဆိုတော့သူ့အေကမှာလာတွေ့တယ်အတိကတော့နှစ်နိုင်ငံဆက်ဆံရေးပေါ့အဲ့ဒီအချိန်မှာအသေးစိတ်ကတော့ဒီနှစ်နိုင်ငံဒီလွှတ်တော်တွေအချင်းချင်းဆက်ဆံရေးပေါ့ဟို legislative branch နှစ်ခုဆက်ဆံတာပေါ့လေလွှတ်တော်ဆိုပေမဲ့တူကလွှတ်တော်လို့ဗမာကတော့သုံးတာဆိုတော့အတိကတော့ဗမာ legislative branch နဲ့ဟိုဘက်က American legislative နှစ်ခုကြားပါဖို့ဆောင်ရွက်ဖို့
Mr. Peter နဲ့အဖွဲ့ဝင်တို့ဟာဒေါ်ဆန်းစုကြည်နဲ့ရင်းနှီးနှီးတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့နဲ့တွေ့ဆုံမှုရှိတယ်လို့ဒေါ်အေးအစိုးကပြောပါတယ်
။တခြားတော့မဟုတ်ပါဘူးကြည့်ရတော့တော်တော်များများတော့အင်တာဗျူးလာလို့တလို့ပဲအမားတို့ဝင်ကြီးကိုသူတို့ရှေ့ဝင်ကြီးနေနဲ့ဘလို့ရမြတ်ချက်နဲ့အလုပ်လုပ်ပါလဲဘလို့ခက်ခဲဘလို့ကြုံသွားခဲ့ရပါလဲစသဖြင့်ပေါ့လေဟိုတယောက် Personal 6ယောက်ကို6ယောက်ဆိုတော့6ယောက်ကသူတို့လည်းမိနေတယ်မိခွန်လေးတွေရောသူတို့ Personal မိခွန်လေးတွေရောပါလေးတွေရောမိသွားတာပါများလာပြန်ဟိုရင်းရင်းနှီးနှီးလာဆက်ပြီးလာပြောတော့တာအဓိကတော့ဒီဖွတ်တော်နိုင်ငံသားမှာဖူပေါင်းဆောင်ရွက်ဖို့သူတို့လှုပ်ရှင်ပါတယ်သူတို့ကပါတယ်ညာကူညီပေးရမယ်လို့ညနေကျမှပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းသူတို့တွေ့ဖို့ရှိပါတယ်အဲ့အတိုင်းပြောပါမယ်ပေါ့လေဒါတော့အရင်ဆုံးသိရတာဝင်ကြီးကိုလာပြီးတော့ကတောင်းဝန်းပုံစံရင်းနဲ့သူတို့အစီအစဉ်ကိုလာပြောတော့တာပါ
Democracy Partnership Committee ဟာ American Party ကြီးနှစ်ရဲ့စလုံးကကုစလရီပါဝင်ပြီးအဖွဲ့ဝင်20နဲ့လက်ပဲဆောင်ရွက်နေတာပါ Botswana Democracy နိုင်ငံတွေရဲ့ဥပဒေပြုရေးဆောင်ရွက်ချက်တွေလွှတ်တော်ရေးရာကိစ္စရပ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဥပဒေပြုရေးပိုင်းဆိုင်ရာသင်တန်းတွေအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးနေရလဲဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုထက်အောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာအခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုကြားရပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ Sub Committee တွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီးမကြာမီရပိုင်းအတွင်းမှာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့တရားဝင်အကြောင်းကြားတာမရရှိသေးတဲ့ကြောင်းနဲ့ဆွေးနွေးဖို့အတွက်တော့ပြင်ဆင်ထားတာရှိကြောင်းပြောကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အမျိုးသားရင်ကြားစီရင်နဲ့ပြည်တွင်းငင်းချမ်းရေးကိုဆောင်ရွက်ရေးအတွက်ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်လိုက်ပြီးကော်မတီကိုငင်းချမ်းရေးဆိုင်ရာစည်းစက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။ညီလာခံအကျိုးပြင်ဆင်ရေးကော်မတီရဲ့အောက်မှာဆက်ကော်မတီနှစ်ရပ်ကိုဖွဲ့စည်းထားပြီးအကျိုးပြင်ဆင်ရေးဆက်ကော်မတီတစ်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ကတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာ27ရာစုပင်လုံပြင်ဆင်ရေးအတွက်ပါဝင်ဆောင်ရွက်နေပြီးလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုတော့ဆက်ကော်မတီနှစ်ကမကြာခင်မှာတွဲဆုံဆွေးနွေးဖို့ရှိကြောင်းအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရေးမှူးဦးလာမောင်ရွှေကပြောပါတယ်
။ကော်မတီကတော့ဒီ16ရက်နေ့ဖွဲ့ပြီးတော့စပြီးတော့ဆွေးနွေးနေတာပါ။တရားဝင်အမိန့်စာတော့ဒီနေ့ထွက်တာပေါ့လေ။အဲ့တော့လာမယ့်ရက်ပိုင်းအတွင်းမှာ NCA ပြည်ကလက်မှတ်မထိုးရသေးတဲ့ခေါင်းဆောင်တွေနဲ့တွေ့နေမှုတုံးနေပါလား။လာမယ့်နှစ်ရက်၊6ရက်အတွင်းမှာတွေ့နေမှုပြင်ဆင်နေပါလား။
တွဲဆုံမှုပြင်ဆင်ရမှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအားလုံးနဲ့တွဲဆုံဆွေးနွေးရေးကိုကြိုးစားသွားမယ်လို့ဆက်ပြောပါတယ်
။ကျွန်တော်တို့တာဝန်ကတော့လက်မှတ်မထိုးရသေးတဲ့သူတွေအားလုံးအတွက်ပါပါ။ UNSC အပေါ်ကြည့်ကြည့်အပေါ်ဘောဒ်ဒစ်အ ားလုံးနဲ့တွေ့ပြီးရှင်းပြမှာပါရှင်းပြပြီးတော့မှသူတို့နဲ့အဲကျွန်တော်တို့ဒီချုပ်ပြတဲ့အပေါ်မှာဝါတော့ပြောရတယ်ဒီလိုက်မှာပေါဝင်နိုင်မှုဖိတ်ခေါ်မယ်ဒီလက်နဲ့ရှာမယ်ဆိုပြီးဒီလိုပဲဆက်ပြီးတော့သွားဖို့တော့တကယ်မျိုးဝင်ဘက်ကတော့အပြည့်အစုံထားတာရှိတယ်
NCA ကိုလက်မှတ်မြေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်းမူတစ်ဦးထွန်းစော်ကတော့တွစ်ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိုတိုင်းရိုက်ဟိုတွစ်ဆုံဖို့အတွက်ပြောလာတာအချင်းကလာတာတော့အခုချိန်ကြီးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့လည်းခုလေးနေမယ်ဟိုပေါ့သမတယုံကအဲ့လိုကော်မတီတွေဖွဲ့လိုက်တဲ့အကြောင်းတရားဝင်ထုတ်ပြန်ကြေညာချက်လေးတော့တွေ့ရပါတယ်အဲ့ဒါကျွန်တော်တို့ဘက်ကတော့တရားဝင်ဒီတွေ့ဆုံဖို့အတွက်ကန့်ကန့်လာတာမရှိသေးပါဘူ
း UNFC အနေနဲ့တော့တွေ့ဆုံဆွေးနွေးဖို့အသင့်ရှိနေတယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တွေ့ဆုံဖို့အတွက်အသင့်ရှိပါတယ်ကျွန်တော်တို့ဘက်ကအပြည့်စုံပြီးသားလည်းဖြစ်ပါတယ်အက်ကော်မတီကမဖွဲ့ခင်အစိုးရမဖွဲ့ခင်ကလေးကနေကျွန်တော်တို့ကောင်ဆယ်စုကြည်စီကိုလည်းကန့်ကန့်နေဖြစ်ပါတယ် UNFC အနေနဲ့ပေါ့လေ
UNFC အဖွဲ့မှာမပါဝင်တဲ့ NDAA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စတာတွေနဲ့လည်းဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွဲဆောင်ဆွေးနွေးမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့အထွေထွေတွေ့ရမှုဦးကြည်မြင့်ကတော့အကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ်
အော်အဲ့ဒါမသိသေးဘူးဘာမှအဲ့ဒါမပြောသေးပါဘူးတိဖို့တော့ရှိတယ်လို့ပြောတယ်ဘေးရနဲ့တွေ့မယ်ဘယ်လိုလဲလို့မယ်ဆိုလို့ရှိရင်ကျွန်တော်တို့ဟာမပြောနိုင်သေးဘူး
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီက NCA လက်မှတ်မြေးထိုးသေးတဲ့အဖွဲ့ရင်းနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်နေပေမဲ့အစိုးရရဲ့တက်မတော်ဘက်ကတော့လက်ရှိလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီသတင်းပတ်တွေအတွင်းမှာတော့ SSPP ရှမ်းပြည်တက်မတော်မြောက်ပိုင်းKIA ကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားမှာတင်းမာမှုတွေရှိနေပါတယ်။27ရာစုပင်လုံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးကိုမြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်တည်ဆောက်ရေးဗဟိုMPC အစိုးရအသစ်ကမြို့သားရင်ကြားစီရင်တဲ့ငင်းချမ်းရေးဗဟို NRPC အဖြစ်ပြောင်းလဲဖွဲ့စည်းပြီးတဲ့နောက်မှာစတင်ဆောင်ရွက်လာတာဖြစ်ပါတယ်။
ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲထိ Asia Set 7ဂျိုဒူကနေစောင့်မျှော်ရှုစားနိုင်ပါတယ်ဒီကနေ့ည9:00-10:00ထိတင်ဆက်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပါမယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရကနေဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအလလာတွေကိုလေ့လာစောင့်ကြည့်တဲ့ကမ္ဘာ့ဘဏ်ရဲ့2016ခုနှစ်မေလအစဉ်ကစားဒီနှစ်ထုတ်ပြန်တာမှာပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိခဲ့ပြီးလက်ရှိ2015-2016ဘဏ္ဍာရေးနှစ်မှာတော့9ရာခိုင်နှုန်းပဲရှိတဲ့အကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါမြန်မာနိုင်ငံမှာဒီနှစ်ပိုင်းမိုးများပြီးရေကြီးရေလျှံတာတွေကြောင့်ကုန်ထုတ်လုပ်မှုတွေနဲ့ပြင်ပတင်ပို့မှုတွေထိခိုက်ခဲ့ရသလိုရွေးကောက်ပွဲနဲ့အတူနိုင်ငံရေးအပြောင်းအလဲကာလဆွေးနွေးမှုတွေကြောင့်ရင်းနှီးမြှုပ်နှံမှုအပိုင်းနှေးကွေးသွားတာတွေဟာစီးပွားရေးတိုးတက်မှုနှုန်းကျဆင်းစေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါရရှင်။2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေထဲပင်လယ်ကိုဖြတ်ကူးတဲ့ရွှေ့ပြောင်းဝင်ရောက်သူ2500ကျော်သေဆုံးပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့မှပြောဆိုလိုက်ပါတယ်။2015ခုနှစ်ပထမ5လအတွင်းတုန်းကလည်းရွှေ့ပြောင်းဝင်ရောက်သူ1855ဦးသေဆုံးခဲ့တာပါ။မြေထဲပင်လယ်ကိုဖြတ်ကူးသူ82ဦးမှာတအူးနှုံသိဆုံးနေတာလို့ UNHCR ပြောခွင့်ရကသတင်းတောက်တွေကိုဂျနီဗာမြို့မှာပြောသွားခဲ့ပါရရှင်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်နာကတာလီဘန်တွေဟာလူဒါဇင်နဲ့ချီကိုတစားကန်တွေဖြစ်နေဖမ်းဆီးခေါ်ဆောင်သွားတယ်လို့အာဖဂန်အရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါရရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမက်ခင်ဖြူထွေးပြောပြသွားတာပါ။ဒီညနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့မတ်ဖာဂူဆန်ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.